မေဂန်ပြည်တော်စုကန်ဆက်စီနယ်ကန်ဆက်စီတီမြို့မှာခင်တိုင်းသားတဦးစနေနေ့ကတနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်တခြားကတိုင်းပြည်မှာနယ်စပ်အုံဖြံဒုက္ခတွေစခန်းကနေအမေရိကန်ပြည်တော်စုကိုအခြေချပြီးတော့လူကြီးလူငယ်ပေါ်များတဲ့အသက်15နှစ်အရွယ်ဒီဇင်ဘာ2ကိုသူအချိန်ပိုင်းလှုပ်လှုပ်နေတဲ့အဝတ်လျှော်ဆိုင်မှာစနေနေ့ကတနက်နေ့တနက်တန်ရာနဲ့တည်ဆုံးတာကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်ဒီကြောင့်ပြည်သူကိုတော့စက်သွယ်ဆုံးလန်းထားတဲ့ဒေါ်လာလာတန်းကတင်ပြပေးမှာဖြစ်ပါတယ်ဗျာ
ဒီဇင်ဘာ2ဆိုဒီဇင်ဘာလမှာမွေးလို့ပါသူဒီ16နှစ်ပြည့်ဖို့တလားလို့တာပေါ့နော်ဒီဇင်ဘာလ29ရက်နေ့တူတယ်သူအချက်ကလေ29ရက်နေ့ဆိုရင်တော့ဒီဇင်ဘာလ29ရက်နေ့ဆိုသူ16နှစ်ပြည့်ပြီလေဆိုတော့16နှစ်မပြည့်ခင်လေးတလားမှာပေါ့လေဒီလိုဖြစ်သွားတာပေါ့နော
်16နှစ်ပြည့်ဖို့တလားလို့မှာဒီရစစတနပြည့်ခံခဲ့ရတဲ့ဒီဇင်ဘာ2တည်ဆုံမှုနဲ့ပတ်သက်လို့ကန်ဆာစီးတီးရဲ့ကရင်လူမှုရေးအဖွဲ့အစည်းမှကုညီဆောင်ရွက်ပေးနေသူဆရာအေဝါက VOA ကိုပြောပြခဲ့တာပါဒီဇင်ဘာ2ကိုသူအချိန်ပိုင်းအလုပ်လုပ်နေတဲ့ Maple Hill Laundromat Which was I မှာဆိုင်မဖွင့်မီ November 17ရက်စနေနေ့မနေ့ကတနဒန်ယာနဲ့တည်ဆုံနေတာကိုတွေ့ရှိခဲ့တာပါရဲကတရားခံကိုခုထိဆက်လက်ရှာဖွေနေစေဖြစ်ပြီးဒီဖြစ်ရကတောက်တန်လေးညနေပိုင်းကဖြစ်နိုင်တယ်လို့ရဲကတုံ့တချားပါလေ။ခိုင်မြမနေစကင်းဒုက္ခတဲ့စခန်းကနေငယ်စဉ်ကမိသားစုနဲ့အမေရိကန်ပြည်တော်စုကိုလာရောက်အခြေချခဲ့သူဒီဇင်ဘာ2ဟာသူတည်ဆုံးစဉ်ကဂျေစီဟာမန်အထက်တန်းကျောင်းမှာဆယ်တန်းကျောင်းသားတူဖြစ်ပါလေ။သူခုလိုရုပ်ရည်တည်ဆုံးမှုနဲ့ပတ်သက်လို့ထက်တန်းကျောင်းကျောင်းတို့ဝင်းနေကြေကွက်လေးရှိပါလေ။ဒီဇင်ဘာ2ဟာအထက်တန်းကျောင်းမှာအကစားဖြစ်တဲ့နှစ်ပတ်လုံးနဲ့ wrestling team မှာပါဝင်ခဲ့တယ်လို့ဓမ္မတီးစီဆိုတဲ့အသင်းမှာလည်းပါဝင်ခဲ့ပြီးသူ့အချိန်ပိုမှာဉာဏ်ရည်ချွတ်တဲ့သူတွေပညာသင်ကြားရေးမှာလည်းအခုအမည်ပေးနေသူဖြစ်ပါတယ်သူ့ဆရာမဟောင်းတူကခုလိုသူရုပ်ရည်တည်ဆုံးမှုနဲ့ပတ်သက်လို့ပြောခဲ့တာက
December really started to excel and really blossomed
December ဟာသူ့ကြောင့်ကြိုးစားသူတူပါစိတ်ကောင်းရှိတဲ့လူငယ်တူဖြစ်နေသူဟာလူတိုင်းကိုကူညီတတ်သူပါလူတွေကောင်းကင်ကနေအိမ်ပြန်လာလျှောက်ရင်းလဲဆောက်ရှောက်ပေးလို့ရှိပါတယ်။တိတ်ကိုချင်နာတတ်သူတူဖြစ်ပါတယ်လို့သူ့ရဲ့တချင်းကဆရာမဖြစ်ခဲ့သူ Theresa Berry ကဒင်းဌာနကိုပြောခဲ့တာဖြစ်ပါတယ်။ December 2အခုလိုရုပ်ရည်တည်ဆုံမှုနဲ့ပတ်သက်လို့ဆရာအေဝါကိုမေးချိခဲ့ပါတယ်
။ဒီလိုမိသားစုကဒီအမေရိကန်ကို2009ခုနှစ်ကလေးကရောက်လာတာပေါ့နော်။သူတို့ဒီ cancer CD မသူမိသားစုတွေကြောင်းလာတယ်လေသူရောက်လာတုန်းကတော့သူငယ်လေးပဲရှိသေးတယ်ထင်တာသူ6နှစ်သားလောက်ပဲရှိသေးတယ်လေပြောမယ်ဆိုတော့ကျွန်တော်တို့မျက်စိအောက်မှာပဲဒီကလေးတွေကြီးလာတာပေါ့နော်သူကတော့သူကကျွန်တော်တို့ရဲ့ community မှာတော့လကောင်းအသင်းတော်မှာတော့လကောင်းပါလေဒါကျွန်တော်တို့ဘာပဲလုပ်လို့ပေါ့လေသူအမြဲတမ်းပါဝင်တာပေါ့လေတခြားသူငယ်တဲ့ဆိုင်တော့သူကအမြဲတမ်းအများကြီးလိမ်မာတဲ့ကလေးတယောက်ဖြစ်တာပေါ့နော်ဇမီဘဘက်ကလည်းအင်မတန်မလိမ်မာတဲ့သားတယောက်ပေါ့လေသူအမေကိုယ်တိုင်ကအဲ့ဒါအမြဲတမ်းဖွင့်ပြပါတယ်အဲအလားလာရှိတယ်နားရည်ရွယ်ချက်ရှိတယ်နားကြိုးစားတယ်လိမ်မာတယ်သူလေးစားတတ်ပါတယ်နော်ကလေးမာတဲ့ကလေးတယောက်ဖြစ်ပါတယ်
သူတို့မိသားစုအကြောင်းကိုဆရာပြောပြလို့ရမှာရှိတော
့သူကဒီအမေရိကကိုသူအမေရဲ့သူအမနဲ့ရောက်ရယ်နောက်ပြီးတော့သူရဲ့ညီလေးတယောက်ပေါ့နော်ညီကိုမနက4ရက်ရှိတယ်ပေါ့လေခြေကတော့ဆုံးတာကြပြီသို့တော့အမေကမဆုံးမအနေနဲ့နော်ကလေးလေးယောက်ကိုသူဒီကိုလာတာပေါ့လေအမေရဲ့ရွယ်ချက်ကဒီကလေးလေးပညာရေးမှာပညာတတ်တွေဖြစ်လာပြီးတော့မှသူတို့ဘဝတွေကိုတော့ကောင်းစားဖို့အတွက်ပေါ့နော်ဆိုတော့အမေလည်း sacrifice လုပ်ရတာပေါ့လေ
သူမိခင်နာမည်ကမတန်းလို့ဒီနေ့မှာဖော်ပြထားတာတွေ့ရပါ
ခင်ဗျာဟုတ်ကဲ့
ဝင်းရဲ့ကြည်ကွဲမဆုံးပါတော့တော်တော်လေးလူစုမရဖြစ်ရတဲ့သူ့အခြေအနေကိုတွေ့ရတာတော့တော်တော်လေးကိုစိတ်မကောင်းစရာပဲဒီဆန်းနှစ်သားတစ်ချိန်ကအပြင်းဒုက္ခတွေစခန်းနေရောက်လာပြီးတော့ပေါ့နော်ခုလိုဟိုဒီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ဒီကန်ဆာစီးတီးကလူအဖွဲ့အစည်းရောဘယ်လိုတုံ့ပြန်ကြပါလဲဆရာ
ကျွန်တော်တို့ကတော့ဒီအဖြစ်အတွေ့ယူကြုံရဖြစ်ပါတယ်လေဘာဖြစ်လို့ဒီကလေးကသူ့ရဲ့အနာဂတ်ကအများကြီးရှိတယ်လေဒီလိုချင်တဲ့နေရာတွေအများကြီးရှိတယ်။နောက်ပြီးတော့မှကျွန်တော်တို့ကလည်းဒီလူငယ်တွေပုံမှန်အများကြီးမျှော်လင့်ထားပါတယ်။နောက်တနေ့ကျရင်ဒီလိုတွေပညာတတ်ဖြစ်ပြီးတော့မှဟိုမိဘတို့ပဲဖြစ်ဖြစ်နောက်အသင်းတို့ပဲဖြစ်ဖြစ်နောက်ကိုလူမျိုးတွေပဲဖြစ်ဖြစ်ပေါ့နော်။ community မှာပဲဖြစ်ဖြစ်ပါဝင်နိုင်ဖို့ပေါ့နော်။ဆိုတော့ဒီနိုင်ငံမှာရှိတဲ့ပညာရေးကိုသူကကြိုးစားတဲ့ကလေးတွေပေါ့နော်။ဆိုတော့ဒီလိုကြိုးစားတဲ့ကလေးတယောက်ကသူဒီအသက်ခံလိုက်ရတော့ကျွန်တော်အားလုံးကြည်ကွဲပါတယ်။နောက်မိသားစုနဲ့ထပ်တူပေါ့လေ။ဒီကျောင်းသားလေးတယောက်ဒီ15မိသား ဟုတ်ကဲ့ဒီတော့ကဒီလိုအနာပြတ်တက်ခံလိုက်ပါစေ။ဒါပထမအချိန်ပဲ။ဒါဆိုတော့ကျွန်တော်တို့ဒီ community နဲ့တော်တော်ကောင်း church နဲ့တော်တော်ကောင်းပါလား။ဆိုပြီးတာစုကိုကျွန်တော်တို့ကူညီဖို့အတွက်ဖြစ်စင်မှုတွေအများကြီးလုပ်ထားပါတယ်
။ December 2ရက်ဇာပနာအခမ်းအနားကို November 24ရက်တောက်ချာနေ့မှာကျင်းပဖို့ရှိကြောင်းလည်းသိရပါတယ်ရှင်။